အဲ့ဒီတဲ့ကြော်ကိုထောက်ခံတန်ဖိုးနေတွေကမလေးရှားနဲ့စင်ကာပူနိုင်ငံတွေကိုသူတို့ရဲ့အရှိအာရှနိုင်ငံဖြစ်နေတဲ့အမှဖော်ပြကြကြောင်းအာရှဒေတာကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါဟာပြီးခဲ့တဲ့သတင်းပတ်ထဲမှာ S Rajaratnam နိုင်ငံတကာရေးရာကြောင်းကနေထုတ်ဝေတဲ့စာတမ်းမှာ Jasmine Singh ကတုံ့ပြန်ရေးသားခဲ့တာကိုလူမှုမီဒီယာတွေကဒေတာရင်းမှာနိုင်ငံခြားသားတိုက်ခိုက်ရေးသမားတွေကိုတိုက်ခိုက်လာဖို့အတွက်ဒါဟာအပြစ်ရရောက်နေတယ်လို့ကွက်ပြီးပဲဖော်ပြခဲ့တာဖြစ်ပါတယ်။တိုက်ခိုက်နိုင်တဲ့ဒေတာရင်းနိုင်ငံတွေထဲမှာအင်ဒိုနီးရှား၊ဖိလစ်ပိုင်၊ထိုင်းကျောင်းမှမြန်မာနဲ့ဂျပန်နိုင်ငံတွေပါဝင်နေပါတယ်။လူငယ်ဆိုင်ရာလေးလာဆန်းစစ်သူတွေကလည်းအခုလိုဆိုရှယ်မီဒီယာတွေမှာပြန့်နှံ့နေမှုကနေအရှိလေပိုင်းဒေတာကိုတော်ပြီးတိုက်ခိုက်ရင်မလုံခံကြတဲ့တတိပုဂ္ဂလအဆွမ်းရောက်တွေနေနဲ့ဒေတာရင်းတိုက်ခိုက်မှုတွေလှုပ်လာနိုင်တယ်လို့သုံးသပ်ကြတာဖြစ်ပါတယ်။ဒေတာရင်းမှာအကြမ်းဖက်မှုတွေတိုးလာနေတာနဲ့စင်ကာပူနိုင်ငံကမကြခင်နှစ်တွေအတွင်းမှာပဲအကြမ်းဖက်ချိတ်ချောက်မှုအန်ဒီအဆင့်ပေးမှုတတိအမြင့်ဆုံးမှာထားတာဖြစ်ပါတယ်။